Facebook ကုမ္ပဏီဟာအိန္ဒိယနိုင်ငံအတွင်းမွတ်စလင်စန့်ကျင်ရေးမုန်းစကားတွေပါတဲ့သတင်းမှဖြောင့်ဝေမှုတွေကိုရပ်တန့်မှုလုံလောက်ပဲထိန်းချုပ်မှုတွေမလုပ်ခဲ့ဘူးဆိုပြီးတော့ AP သတင်းတရက်မှပေါ်ပြပါတယ်။အဆိုပါသတင်းမှားတွေဟာလက်တွေ့အကြမ်းဖက်မှုတွေစီကိုဥတည်ရလို့ဆိုပါတယ်။ AP ကရရှိလာတဲ့ပေါက်ကြားလာတဲ့အချက်လက်တွေအရ Facebook ကုမ္ပဏီမှာဒီလိုသတင်းမှားတွေကိုထိန်းချုပ်ဖို့ပြက်ကွက်တဲ့ပြဿနာရှိနေတာနှစ်တော်တော်ကြာပြီလို့ဆိုပါတယ်။အထူးသဖြင့်လက်ရှိ Modi ရဲ့အာဏာရပါတီကအကောင့်တွေအများကြီးဖွင့်ထားပြီးမွတ်စလင်မုန်းတရားတွေဖျက်ဝင်နေတဲ့ဖြစ်ရည်ပေါ်မှာထိန်းချုပ်ဖို့ပြက်ကွက်ကြတယ်လို့ဖော်ပြထားပါတယ်။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယဟာ Facebook ကုမ္ပဏီရဲ့အကြီးဆုံးဈေးကွက်ကြီးဖြစ်ပြီးတော့အိန္ဒိယမှာလူမှုမီဒီယာတွေနဲ့သွေးထိုးလှုပ်ဆောင်မှုတွေကြောင့်ဘာသာရေးနဲ့လူမှုပဋိပက္ခများစွာပေါ်ပေါက်ခဲ့တဲ့သမိုင်းကြောင်းရှိနေပါတယ်။ AP ကရရှိတဲ့အချက်အလက်တွေအားဟိန္ဒူဘာသာရေးနဲ့ရောဘင်္ဂါလီဘာသာနဲ့ပါအမုန်းစကားတွေကိုနည်းပညာနဲ့ဒရက်ဆက်ဖျက်ဝင်နေကြတဲ့အိန္ဒိယကိုကမ္ဘာအန္တရာယ်အရှိဆုံးအဖြစ် Facebook ကတွေ့မြင်ခဲ့ပေမဲ့အမုန်းစကားတွေရပ်တန့်မှုဒေသဘာသာစကားတက်ကြွတဲ့အမုန်းစကားစစ်စစ်သူ Facebook ကုမ္ပဏီမှာလုံလုံလောက်လောက်မရှိခဲ့ဘူးလို့ဖော်ပြထားပါတယ်။ Facebook ဘက်ကတော့သူ့အနေနဲ့ဟိန္ဒူနဲ့ဘင်္ဂါလီပါဝင်ဘာသာစကားပေါင်းများစွာနဲ့ရေးသားထားတဲ့အမုန်းစကားတွေကိုရှာဖွေဖို့နီးပညာပိုင်းကအတော်လေးရင်းနှီးမြှုပ်နှံထားပြီးတော့2021အလယ်ပိုင်းလောက်မှာအမုန်းစကားတွေရောကျလာတာကိုမြင်တွေ့ရမယ်လို့ AP မှာဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာ Facebook အသုံးပြုသူတန်ပေါင်း340ကျော်ရှိပြီးတော့ WhatsApp တုံးသူက400နီးတန်း400နီးပါရှိပါတယ်။လူမှုမီဒီယာတွေကိုအသုံးချပြီးလူနည်းစုတို့ပေါ်မှာသတင်းတူအမုန်းစကားတွေဖြောင်းဝေကြရတယ်လို့လည်းဆွဆွဲလျက်ရှိပါတယ်ခင်ဗျာ။